ခဏမှာရွှေပြောင်းအလုပ်သမားများဆိုင်ရာဥပဒေအတိတ်မကြခင်ပြဋ္ဌာန်းမှုရှိနေတာကြောင့်လိုအပ်တဲ့ဆရာဆရာအထောက်အထားတွေယူနိုင်ဖို့ထောင်နဲ့ချီတဲ့မြန်မာလူသမားတွေနေရအတိတ်ကိုပြန်နေကြပါတယ်သူတို့အနေနဲ့ထိုင်းနိုင်ငံကိုပြန်လာပြီးတရားဝင်အလုပ်လုပ်နိုင်ဖို့အတွက်အခုလိုနေရပြန်နေကြတာလို့ဆိုပါတယ်နိုင်ငံခြားသားအလုပ်သမားများစီမံခန့်ခွဲရေးဥပဒေအရတရားဝင်အထောက်အထားမရှိတဲ့နိုင်ငံခြားသားအလုပ်သမားတယောက်ကိုဥပဒေချိုးဖောက်ပြီးအလုပ်ခန့်ထားတဲ့အလုပ်ရှင်အနေနဲ့ဒဏ်ငွေထိုင်းပတ်ငွေ၄သိန်းကနေ၈သိန်းအထိပေးဆောင်အောင်မှာဖြစ်ပါတယ်အလုရှင်အလုသမားအပါဝင်တက်ဆိုင်သူအလုံးအတိထုတ်ပြန်တဲ့ဥပဒေနဲ့အညီဆောင်ရွက်နိုင်ရေးအတွက်ဇွန်လ23ရက်ကစလို့ဥပဒေအစ်ကိုရပ်ပေါင်း120အထိဆိုင်းငံ့ပေးထားမှဖြစ်ကြောင်းထိုင်းအစိုးရကပြောပါတယ်ထိုင်းနိုင်ငံတက်ခိုင်မဲဆောက်မြို့ကနေနေစပ်ထွက်ကျော်ပြီးမြန်မာနိုင်ငံမြောက်ဝတီဘက်ကိုပြန်လာကြတဲ့မြန်မာရွှေပြောင်းအလုသမား1000လောက်အတွက်လိုအပ်တာတွေဆောင်ရွက်ပေးနိုင်ဖို့မြန်မာအစိုးရကယာယီအကူအညီပေးရေးဌာနဖွင့်ထားတယ်လို့လည်းထိုင်းနိုင်ငံထုတ် The Nation သတင်းမှာဖော်ပြထားပါတယ်ဒီလိုပြန်နေကြတဲ့မြန်မာအလုပ်သမားတွေထံကငွေညစ်နေတဲ့ဗီဒီယိုမှတ်တမ်းတွေထွက်လာပြီးတဲ့နောက်တက်ခရန်ရဲရာရှိသုံးဦးကိုရာထူးကဖယ်ရှားပြီးမဲဆောက်ရဲစခန်းမှာအဆောင်အဖြစ်ရွှေ့ပြောင်းတာဝန်ပေးလိုက်တယ်လို့လည်းထိုင်းရဲတပ်ဖွဲ့ကပြောပါတယ်။မြန်မာအလုပ်သမားတွေနီးတူလွန်ခဲ့တဲ့ရက်ပိုင်းတွင်ထောင်ထဲချီတဲ့ကမ္ဘောဒီးယားအလုပ်သမားတွေဟာလည်းသူတို့တန်းပြီကိုပြန်နေကြတယ်လို့ဆိုပါတယ်။